ယူကရိန်းနိုင်ငံအရှေ့ဘက်ကမှတိုက်ပွဲတွေအရှိန်မြင့်လာတာကိုကုလသမဂ္ဂနိုင်ငံရေးဆိုင်ရာအကြီးအကဲ Jeffrey Feldman ကသတိပေးပြောဆိုလိုက်ပြီးမကြာသေးမီတိုက်ပွဲတွေအတွင်းအမြောက်ဆန်တွေနဲ့ပစ်ခတ်မှုကြောင့်အရသားတွေထိမှန်နေရတာဟာဥပဒေကိုချိုးဖောက်ရာရောက်ကြောင်းပြစ်တင်ဝေဖန်လိုက်ပါတယ်။တဘုံနေထိန်းချုပ်ထားရကနေအခုတော့အစိုးရတပ်တွေထိန်းချုပ်လိုက်တဲ့စိတ်ကမ်းမြို့မာရီဥပိုးမှာစနေနေ့ကကြားရောက်တဲ့အမြောက်ဆန်တွေဟာအရသားတွေကိုထိမှန်ခဲ့တယ်လို့တနင်္လာနေ့မနေ့ကကျင်းပတဲ့ကုလသမဂ္ဂလူညွန့်ရေးကောင်စီအရေးပေါ်အစည်းအဝေးတွင် Feldman ကပြောဆိုလိုက်တာပါ။ဒါဟာအပြည်ပြည်ဆိုင်ရာလူသားချင်းစာနာမှုဥပဒေကိုချိုးဖောက်ရရောက်ကြောင်းပြောပါရတယ်။အဲ့ဒီပြစ်မှုကျူးလွန်သူတွေကိုတရားဥပဒေကြောင်းအရအပြစ်ပေးရမယ်လို့သူကဆိုပါတယ်။ဒါအပြင်ယူကရိန်းခွင်ထွက်ရေးသဘုံတွေကိုနားချပေးဖို့ Feldman ကရုရှားအစိုးရကိုတိုက်တွန်းလိုက်ပါတယ်။ရုရှားနိုင်ငံဟာနေမီတွေကိုပိုရလာအောင်ကြိုးပမ်းနေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးဆမ်မတ်တ်ပါဝါကစူဆွဲပြောဆိုလိုက်တယ်လို့ရုရှားနိုင်ငံဟာနိုင်ငံတကာကိုအယူလုံနေတာဒါသာဖြစ်တယ်လို့သူကပြောဆိုလိုက်ပါတယ်